2019 FIFA အမျိုးသမီးကမ္ဘာဖလားနောက်ဆုံးဘောလုံးပွဲကိုပြင်သစ်နိုင်ငံလီယွန်မြို့မှာတနင်္ဂနွေနေ့ကကစားကြရမှာအမေရိကန်အသင်းကနယ်သာလန်အသင်းကို2ဂိုးဂိုးမရှိနဲ့နိုင်ပြီးချန်ပီယံဖြစ်သွားပါပြီ။အမေရိကန်အမျိုးသမီးဘောလုံးအသင်းဟာနောက်ဆုံးဘောလုံးပွဲမရောက်ခင်အခြားဥရောပအသင်းတွေဖြစ်တဲ့ Sweden, Spain, ပြင်သစ်နဲ့ England တို့ကိုအနိုင်ရခဲ့တယ်လို့အခုနောက်ဆုံးဘောလုံးပွဲမှာဥရောပချန်ပီယံဖြစ်တဲ့နယ်သာလန်အသင်းကိုအနိုင်ရခဲ့တာပါ။အမျိုးသမီးကမ္ဘာဖလားဘောလုံးပွဲမှာအမေရိကန်အသင်းအနိုင်ရခဲ့တဲ့အတွက်သူ့အနေနဲ့ဝမ်းမြောက်ဂုဏ်ယူမိတယ်လို့တိတ်ကောင်းပြီးစိတ်လှုပ်ရှားစရာကောင်းတဲ့ပွဲဖြစ်ကြောင်းနဲ့အမျိုးသမီးဘောလုံးအသင်းအတွက်အမေရိကန်ပြည်သူတွေဂုဏ်ယူမိကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့ Twitter လူမှုကွန်ရက်အကောင့်မှာရေးသားခဲ့ပါတယ်။ပထမပိုင်းမှာနှစ်သင်းစလုံးဂိုးသွင်းခွင့်တွေရခဲ့ပေမဲ့တစ်ဖက်နဲ့တစ်ဖက်ဂိုးမသွင်းနိုင်ပဲဂိုးမရှိသေးရေးဖြစ်နေခဲ့တာပါ။ဒုတိယပိုင်းပြန်ဆပြီးပွဲချိန်61မိနစ်မှာတော့အမေရိကန်အသင်းကအဖွင့်ဂိုးရခဲ့ပါတယ်။နယ်သာလန်အသင်းရဲ့ပယ်နယ်တီအေရိယာထဲမှာနယ်သာလန်ဘက်ကဘောလုံးဖြတ်တာကျန်းခဲ့တဲ့အတွက်ဒိုင်းကဗာအဆုံးဖြတ်တဲ့ပယ်နယ်တီပေးတာကိုအသင်းကောင်းဆောင်မက်ဂန်ရီပီနိုကသွင်းယူခဲ့တယ်လို့အမေရိကန်အသင်းပထမဂိုးရခဲ့ပါတယ်။အဲဒီနောက်နယ်သာလန်ဘက်ကခြေပါဂိုးရဖို့တိုက်စစ်ကိုဖွင့်ပြီးအချိန်မြင့်ကစားခဲ့ပေမဲ့69မိနစ်မှာတော့အမေရိကန်ကွင်းလယ်ကရော့စ်ဗယ်လီကပယ်နယ်တီအေရိယာစီးထိတ်ကနေဘဲချေနဲ့ကန်သွင်းခဲ့လို့အမေရိကန်အသင်းကဒုတိယဂိုးရသွားခဲ့တာပါ။အမေရိကန်မျိုးသမီးဘောလုံးအသင်းဟာ1961 69နဲ့2015ခုနှစ်တွေမှာလဲကမ္ဘာဖလားတွေကိုရခဲ့တဲ့အတွက်ဒါဟာကမ္ဘာဖလားကို၄ချိန်မြောက်ရခဲ့ပြီးအများဆုံးစံချိန်တင်လိုက်တာလည်းဖြစ်ပါရဲ့ရှင်။